ဟုတ်ကဲ့ခင်ဗျာစင်ကာပူမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့တန်ယုံအခွန်ငွေတွေလိမ်လည်ခံရတယ်ဆိုတာဘယ်လိုဖြစ်ခဲ့တာလဲဆိုတာရှင်းပြပေးပါလားခင်ဗျာ
မန္တလေးကကိုဆန်ဦးဆိုတဲ့တယောက်ကတန်ယုံကိုဒုက္ခခံပြီးမသွားခြင်းတဲ့လူတွေအတွက်တောင်ရွက်ကယူပြီးတော့သွားတယ်ဗျာနောက်သူ့ကိုလည်းပဲတချို့ဘယ်နှစ်လောက်မှဆိုင်ဖွင့်နေတဲ့လူတွေကဥပမာဆိုင်က80သူ့ပြားယူရဆိုရင်တန်ဦး40အဲ့ဒီဆိုင်က40ပေါ့အဲ့ဒီပုံစံမျိုးနဲ့ကိုဆန်ဦးကိုဝိုင်းပြီးတော့လှုပ်အပ်ကြတယ်ပေါ့ဘူတော့တော့လုံးဝပျောက်သွားတယ်ပျောက်သွားပြီးတော့ဟိုတဲမှာကျန်တဲ့တချို့သူ့အပ်ထားတဲ့ဟိုလူတွေတချို့ကသူ့နေတဲ့အိမ်ကိုသွားရှာဖတ်ဆက်ပြီးတော့ပတ်စုစာအုပ်ပြန်ယူပြီးတော့သူတို့ကအင်တာနက်ကနေကြေညာလိုက်တယ်ပေါ့ဗျာစာအုပ်တွေသူ့ဒီမှာလာယူလို့ရတယ်ဆိုတဲ့အားမျို
းဘယ်နှဦးလောက်လိန်ခံပြီးတော့ငွေကြေးကဘယ်လောက်ပါသွားတယ်လို့ထင်မြင်ပါလဲခင်ဗျာ
သူတို့ကြေညာတဲ့အဲမှာ41ယောက်လို့ရေးထားတယ်ကတန်ဖိုးငွေအနေနဲ့လည်းတသိန်းလို့ရေးထားတယ်ကဒါပေမဲ့ဒီဖီဂါတွေကတော့စာအုပ်တွေအကုန်လုံးယူသွားပြီးသားဆိုရင်တော့ဒီဖီဂါတွေတွက်လိုက်လို့ရတယ်ပေါ့လေအခုလက်ရှိကစာအုပ်တွေလည်းအကုန်မကုန်သေးဘူးလားစာအုပ်တွေစုချန်နေသေးတယ်လို့သိရတယ်အဲ့ဒါကကျွန်တော်နားလည်တာသူကပတ်သက်တသိန်းလုံးကိုပိုက်ပြီးထွက်ပြေးသွားတာမျိုးလို့ကျွန်တော်တော့မထင်ဘူးကြအဲ့လိုပေါ်သူအလုတ်လွှင်းနေဟိုပက်ဒီပက်ပါမြုပ်ဟိုဇေယိတ်ပါညာဆိုနိုင်ငံစိတ်တို့ဘာလို့ညာလို့အဲ့လိုလေးမှာခါလဘက်တွေရမ်းပြီးတော့နောက်ဆုံးမရှင်းနိုင်သပီးရတဲ့ပုံစံမျိုးဖြစ်သွားတာပေါ့လေနော
်စင်ကာပူမှာအလုတ်လုတ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခြေခံအားဖြင့်တန်ယုံကိုဘယ်လိုအခွန်ပေးဆောင်ရသလဲခင်ဗျာ
ကျွန်တော်တို့ဒီစင်ကာပူမှာအလုတ်လုတ်နေတဲ့လူတွေအားလုံးကရတဲ့ဝင်ငွေရဲ့10%ကိုသတ်မှတ်ထားတာနောက်ပိုင်းမှာဟိုသူတို့ကဆက်ဆက်ပေါ်ပေါ်ပြန်လုတ်ပေးတဲ့အနေအထားရဝပါမေဆိုရင်တစ်လောက်ဒေါ်လာ40ဆောင်ရပါတယ်ချင်းကြီး။နောက် SS ဆိုရင်80အမှန်တော့သူကဒီအလုပ်ဟိုပါမစ်ကိုသူက TQRS ဆိုပြီးခွဲထားလိုက်တာခင်ဗျာ။သူနောက်ပိုင်းအလွယ်ခေါ်တော့ SS လို့ခေါ်တာ
။အခုလိုငွေကြေးတသိန်းနီးပါးလောက်အလိန်ခံရတယ်ဆိုတာမျိုးဟိုတိကျတဲ့အခါကျတော့ချင်းကူမှာရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဝန်ဆောင်မဲ့ကိစ္စတွေမှာတော်တော်အခက်အခဲရှိမယ်ဆိုတာသိတာပါတယ်။ဒီလိုမဖြစ်အောင်ဘယ်လိုပြောင်းလဲရင်ရနိုင်မယ်လို့အကိုတို့အနေနဲ့ထင်မြင်မိပါတယ်ခင်ဗျာ။
တန်ယုံတာဝန်ရှိသူတွေအနေနဲ့ပေါ့ဒီပွဲစားဆိုတဲ့ဟာဒီပပျောက်သွားမှလာနေဒီလိုကိစ္စမျိုးကနောက်နောက်မဖြစ်နိုင်တော့ပါလေပွဲစားကနေတဆင့်ခွန်ဆောင်ရတယ်ဆိုတဲ့ဟာရှိနေတည်းဒီလိုကုဆန်ဦးလိုကိစ္စမျိုးကပေါ်လာနိုင်နေတာပဲအခုလည်းပဲတာဝန်ရှိသူတွေအနေနဲ့ကတော့သူအပြောင်းလဲတွေတော့ရှိတယ်ခင်ဗျဒီတော့အခုလက်ရှိတာဝန်ရှိသူတွေကတော်တော်လေးအဆင်ပြေအောင်တော့လုပ်ထားတာတွေတွေ့ရတယ်ဒါမဲ့လည်းပဲတော်သူတော်ကမြန်မာနိုင်ငံသားတွေဒါတိုက်ပွားပြီးတော့ခွန်ဆောင်နိုင်မယ်အဆင်ပြေအောင်လုပ်ပေးနိုင်မယ်ဆိုလို့ရှိရင်ဒီလိုကိစ္စမျိုးတွေနောက်နောက်ဖြစ်ဖို့အလားအလာမရှိတော့ဘူးခင်ဗျဟိုကတော့တန်ယုံကနေဒါတိုက်တော့ဆောင်လို့ဒါတိုက်လုပ်ပေးနိုင်မယ်ဆိုရင်ဒီခွန်ဆောင်တဲ့ဆရာတွေလည်းတော်တော်နေနေကဘာမှပြန်တုံးလို့ရတဲ့အခါမျိုးဒီနေ့မရှိဘူးစင်ကာပူမှာဖိလစ်ပိုင်နိုင်ငံသားတွေရှိတယ်ယူရီးယားနိုင်ငံသားတွေရှိတယ်သူတို့တွေနိုင်ငံတွေခွန်ဆောင်တဲ့ခါမှာဒီလိုအေးချမ်းဆိုတာလို့ချက်မရှိဘူးဗျာဘာလို့လဲဆိုတော့တန်ယုံကသူတို့အဆင်ပြေအောင်လုပ်ပေးထားလို့အခုလမ်းအမှတ်ကတော့တော်တော်လေးပြုပြင်ကြောင်းလဲတာမျိုးတွေဖြစ်လာတယ်ဒါပေမဲ့ဟိုအရင်ကြံခဲ့တဲ့နေသားမျိုးရလူတွေကတန်ယုံကိုသွားမှစိတ်ကျက်ပြီးတော့ပွဲစားနဲ့ပို့တယ်ဆိုတာမျိုးရှိတယ်နဲ့စိတ်ကျက်တယ်ဆိုတဲ့အပိုင်းကတစ်ခေါက်တည်းမပြီးဘူးနှစ်ခေါက်သုံးခေါက်လောက်ဖြစ်တယ်ဗျာအဲ့ဒါမျိုးဖြစ်တာ
ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ